မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်ပိုင်းလူခွင့်ရေးတွေပုံမဆိုးဝါးလာနေပြီးတော့နိုင်ငံတကာဥပဒေ၊တရားဥပဒေစိုးမိုးရင်းနဲ့ဒီမိုကရေစီစနစ်ကိုစစ်တပ်ကလေးစားလိုက်နာမှုမရှိတာကိုလည်းဆက်တိုက်တွေ့မြင်နေရတယ်လို့ကုလသမဂ္ဂဆိုင်ရာပရတင်အမြဲတမ်းကိုယ်စားလှယ်ဆမ်မွန်မန်လေးကပြောပါတယ်မြန်မာစစ်တပ်ကဆက်ပြီးကျူးလွန်နေတဲ့ကြမ်းကြုတ်ရက်စက်မှုတွေအပေါ်ပရတင်အစိုးရကထိတ်လန့်သုံးလုံးမိတယ်လို့လဲဂျနီဗာမြို့မှာကျင်းပတဲ့52ကြိမ်မြောက်ကုလသမဂ္ဂလူ့အခွင့်အရေးကောင်စီညီလာခံမှာဧပြီလ၄ရက်နေ့ကမစ္စတာမန်လေးကအဲဒီလိုပြောဆိုခဲ့တာပါမြန်မာနိုင်ငံတော်ဝန်တရားလက်လို့ဖမ်းဆီးတာရိုဟင်ဂျာတွေအပါအဝင်လူနည်းစုတွေနဲ့အရဖက်အဆောက်အုံတွေကိုတမိရွတ်တိုက်ခိုက်တာအပြင်လိမ်မိုင်းဆန်ရအကြမ်းဖက်မှုတွေကြည်ကြဲပြက်ပြက်ပေါ်ပေါက်နေပြီးတော့လူ့အခွင့်အရေးနဲ့လွတ်လပ်ခွင့်တွေပါတက်ခိုက်ခံနေရတယ်လို့လဲမစ္စတာမန်လေးကထောက်ပြပြောဆိုသွားပါတယ်ဒီအခြေအနေတွေကိုရဲဆွမ်းတက်တဲ့အပြင်ရင်ဆိုင်နေကြတဲ့မြန်မာပြည်သူလူထုနဲ့အတူပရတင်နိုင်ငံကရပ်တည်နေပါတယ်လို့လည်းမစ္စတာမန်လေးကပြောဆိုခဲ့ပါတယ်။ပြည်ခဲ့တဲ့သတင်းပတ်ကပဲအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အပါအဝင်နိုင်ငံရေးပါတီ40ကိုစစ်တပ်ကဖျက်သိမ်းခဲ့တာဟာမြန်မာလူထုရဲ့အခွင့်အရေးကိုထိပါလိုက်တာဖြစ်တယ်လို့လည်းပြောပါတယ်။တာဝန်ယူမှုတာဝန်ခံမှုကသာလဲမြန်မာစစ်တပ်မှာကျင့်သုံးနေတဲ့ပြစ်ဒဏ်ကကင်းလွတ်ခွင့်နဲ့ဆုံးခန်းတိုင်သွားလိမ့်မယ်လို့လည်းပြောပါတယ်။